KNUK အမျိုးသားစည်းရုံးဗဟိုကော်မတီအစည်းအဝေးကိုဒီဇင်ဘာလ5ရက်နေ့ကနေ9ရက်နေ့အထိပြုလုပ်ခဲ့ကြတာပါဒီအစည်းအဝေးအတွင်းမှာ15ချိန်မြောက် KNU ကွန်ဂရက်ကနေဆုံးဖြတ်ချက်ချထားတဲ့ရှစ်လုပ်ငန်းစဉ်တွေအပေါ်မှာသုံးသပ်တာအစိုးရကတင်သွင်းထားတဲ့တနိုင်ငံလုံးအတိုင်းအတာတွေအပြည့်အခက်ရစေးရေးဆိုင်ရာသဘောတူညီချက်တွေအပေါ်သုံးသပ်ကြတာအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့အပြည့်ရဲ့ရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCD ကရေးသားပြစုထားတဲ့မူကြမ်းအပေါ်မှာသုံးသပ်ဆွေးနွေးတာတွေကိုပါပြုလုပ်ခဲ့တယ်လို့KNU အထွေထွေအတွင်းမှုချုပ်ပထိုကွယ်ထူးဝင်းက RFA ကိုပြောပါတယ
်ကျွန်တော်တို့ဒီတိုင်းဒေသနဲ့ဒီလိုပြည်ကရဲ့စီးဆိုင်ရာသဘောတူညီချက်ညီတိုင်းရဲ့အခွင့်အရေးပို့တော်ဘောရည်တူဒီဆွေးတဲ့မှုကြောင့်ကိုတော့မြတ်တော်အဖြစ်တော့ရှိတယ်နောက်ပြီးတော့အကြံပြုချက်တွေရှိတာပေါ့နော်သဘောထားဆုံးဖြတ်ချက်ကြီးတော့ဒီ sensitivity ကိုပြဖို့တော့သဘောထားရှိတယ်ဆိုတော့ဘာချူချမှုလည်းရှိ ው တန်စီစီဒီရဲ့ရေးတဲ့အမှုကြောင့်ကျွန်တော်အကလုံးလိုလိုကလက်ခံတဘောတူတဲ့အခြေအနေရှိပါတယ်။အတော်တော်များများကတော့ကျွန်တော်လက်မခံတဲ့အနေထားတော့မရှိဘူး။အကုန်လုံးလက်ခံတဲ့အနေထားရှိတယ်လို့ကျွန်တော်အမြင်နဲ့လေ
။ဒီမှုချမ်းကိုတော့ဒုတိယကြိမ်ကျင်းပမယ်တိုင်းရင်းသားလက်နက်ကိုင်နီလာကန်မှအတည်ပြုကြမှာဖြစ်ပါတယ်။ဒီတိုင်းဒါလက်နက်ကင်အဖွဲ့ရဲ့ညီလာခံကတော့ဒီဇင်ဘာလ18ရက်နေ့နဲ့ခရစ်မတ်မတိုင်ခင်25ရက်နေ့ကြားမှာပြုလုပ်ဖို့အစီအစဉ်ထားပြီးတော့ KNU ထိန်းချုပ်ရာနေမြေထဲမှာကျင်းပသွားမှာဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့တိုင်းဒါဒီညီလာခံဒီလိုင်းစားမှာသဘောတူညီထားတဲ့တိုင်းနောက်တစ်ကြိမ်ကျင်းပရဲ့တိုင်းဒါလက်နက်ကင်အဖွဲ့စီရင်ညီလာခံ KNU နေမြေမှာကျင်းပဖို့အတွက်တော့ကျွန်တော်တို့ဒီ NCCT ကနေပြီးတော့အစိုးပြုပေါ်လေအစိုးကံပြုတဲ့တိုင်းဒီဒီဇင်ဘာလတည်းဒီနေ့နေ့လည်းဆက်နိုင်ရည်ပတ်ချင်းပေါ်ဘူးတော့ကျွန်တော်တို့သဘောတူလက်ခံတယ်ဒါ was တော့ကျွန်တော်အကောင့်ထဲတော့မှဖြစ်ပါလေ
တနိုင်ငံလုံးအတိုင်းအတာရအပြည့်ခတ်ရဲ့ဆေးရည်ပုံသဘောတူညီချက်ရဖို့အတွက်စူးစမ်းနေရတဲ့ပတ်သက်လို့ KNU အဖွဲ့ရဲ့သဘောထားကိုပြောပြရမှာတော့
ကျွန်တော် KNU ကတော့ဒီကိစ္စပေါ်လေအပြည့်ခတ်ရဲ့ဆေးရည်သဘောတူညီချက်သဘောတူညီချက်ကိုရရှိဒီကောင်အထိုင်မှုတွေရှိနေမှာပဲဆိုတော့လည်းနိုင်ငံရေးဖြစ်ဖြစ်ကျွန်တော်လေ့လာမိကြတယ်နော်ဒီတော့ကျွန်တော်တို့မှလည်းဒါတော့ကျွန်တော်တို့ကဒီလိုမျိုးသိခိုင်ရစေးတဘောပြင်းရရှိတယ်ကျွန်တော်ကျူစွာတော့မယ်ဒီကတည်းကအပြည့်ခိုင်ရစေးတဘောပြင်းရရရှိပြီလေဒါကဖြတ်သွားမှရတဲ့အကျုံးဒါသမိုင်းကအတိတ်ကျုံးရမယ့်ကြည့်မှုရှိနေတဲ့အတိတ်တွေဖြစ်နေမှာပဲအဲ့ကျွန်တော်တို့ဒီလိုမျိုးပြခရစေးတဘောတူကြီးရရှိတဲ့အခြေအနေကျွန်တော်ကျူးစွာပြီးတော့လုံဆောင်ဖို့မျိုးဆက်နက်ခံယူချက်ရှိတယ်လေ
။ဒါကတော့ KNU ခရင်မျိုးသားစီအောင်ဖွဲ့ရဲ့ထွေထွေအတွင်းမှုချုပ်ပထိုကွယ်ထူးဝင်းပြောပြခဲ့တာပါရှင်။ NCCT လို့ခေါ်တဲ့တနိုင်ငံလုံးအပြည့်ခရစေးဆိုင်ရာညှိနှိုင်းရေးအဖွဲ့ကိုအချင်းပြင်းနဲ့လိုက်စားမှပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအပြီးဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီ NCCT အဖွဲ့ဟာတနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရရေးပုံသဘောတူညီချက်စာချုပ်မူကြမ်းကိုဆွေးနွေးပြီးပြီဆိုရင်တော့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီနဲ့ပြန်လည်ဆွေးနွေးရမှာဖြစ်ပါတယ်ရှင်။